ဘယ်လာရုစ်နိုင်ငံမှာ၃နှစ်ကျော်ကြာအကျဉ်းချခံနေရတဲ့ Radio Free Europe Radio Liberty သတင်းဌာနကသတင်းတောက် Andre Zucksnetchka ဗဒုံးနေ့ကပြန်လည်လွတ်မြောက်လာခဲ့ပါတယ်နိုင်ငံရွယ်ချက်နဲ့ဖမ်းဆီးခံခဲ့ရတာလို့ချေချေပြန့်ပြန့်ယူဆထားကြတဲ့အဲ့ဒီသတင်းတောက်ပြန်လွတ်လာကြောင်းတစားကန်ကိစ္စဆိုင်ရာအမေရိကန်ထူးသံတမန်အဒမ်ဘိုလန်ကတည်ပြပါတယ်။အမေရိကန်နိုင်ငံသားတူအပါအဝင်တခြားလူနှစ်ဦးလည်းဘယ်လာရုစ်ကနေလွတ်မြောက်လာတယ်လို့ဘိုလာကပြောပေမဲ့ဘယ်သူတွေဆိုတာတော့ထုတ်မပြောပါဘူး။အမေရိကန်သမ္မတအင်ဗီရိုသတင်းပြန်ကြားရေးကယ်လိုလိုင်းလက်ဘစ်ကတော့ဘယ်လာရုစ်နိုင်ငံကကျင်းသားတွေလွတ်မြောက်လာတာကပျောင်မြောက်တဲ့အောင်ပွဲလို့ထုတ်ပြန်ပါတယ်။ Radio Free Europe Radio Liberty ဥက္ကဋ္ဌစတီဗန်ကက်ပတ်ကလည်းသူတို့သတင်းတောက်လွတ်မြောက်လာမှုကိုကြိုဆိုခဲ့ပြီးတော့လွတ်မြောက်ရေးအတွက်အကူအညီပေးခဲ့ကြတဲ့သမ္မတဒေါ်နယ်ထရမ့်အမေရိကန်နိုင်ငံသားဝင်ကြီးမာကိုရူဘီယိုနဲ့လစ်သိုနီးယားနိုင်ငံအစိုးရတို့ကိုကျေးဇူးတင်ကြောင်းပြောပါတယ်ဒီလိုလွတ်မြောက်လာတာအတွက်အပြန်အလှန်ဖြစ်အမေရိကန်ဘက်ကအကျဉ်းသားလဲလှယ်ရတာမျိုးမရှိဘူးလို့အမေရိကန်အထူးသံတမန်ဘိုလာကပြောပါတယ်ဒါဟာနိုင်ငံခြားမှာမှောင်ရင်ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးသမ္မတထရမ့်ရဲ့ကတိကဝတ်ကိုအကောင့်ထဲပေါ်ဆောင်ရွက်ချက်လို့ပြောပါတယ်ခင်ဗျာ